ကုန်သွယ်ရေးမှအမေရိကန်ပြည်ထောင်စုအခွင့်အကောင်းယူကောင်းပုံဖြတ်ခံရတဲ့ရက်တွေအဆုံးသတ်သွားပြီလို့သမ္မတဒေါ်လာထရမ့်ကပြောဆိုပြီးတော့EU နိုင်ငံတွေကနေဒါနဲ့မက္ဆီကိုနိုင်ငံတွေကတင်သွင်းတဲ့တမန်နီနဲ့အလူမီနီယံတွေအပေါ်တွင်းကုန်ခွန်တွေတတ်မှတ်လိုက်ပါတယ်။ဂျွန်ကတည်ရင်ဒီသက်ဆိုင်မှာစတင်အကျိုးဝင်တဲ့တမန်ချက်အရအမေရိကန်ကိုတင်သွင်းတဲ့တမန်နီကို
We have started the preparation for the so-called rebalancing measures. We will.
နှစ်ဖက်ပြန်လည်ညှိနှိုင်းစီနဲ့ဆောင်ရွက်မှုတွေလုပ်ဖို့EUကစတင်ပြင်ဆင်နေပါပြီ။မြောက်တောင်ပြင်းချင်းတွက်ချက်တဲ့နည်းလမ်းနဲ့လာမယ့်သတင်းနှစ်ပတ်အတွင်းလှုပ်ဆောင်သွားမှာပါ။နာမည်ကျော်အမေရိကန်ထွက်ကုန်တွေဖြစ်တဲ့ဟာလီဒေးဗစ်ဆန်မော်တော်ဆိုင်ကယ်တွေ၊လီဗိုက်စ်ဂျင်အဝတ်ထည်တွေ၊ကန်တက်ကီဘာဗန်အရက်နဲ့တန်နစီဝစ်စကီအရက်တွေအပါအဝင်ဒေါ်လာဘီလီယံနဲ လို့ကြေညာခဲ့ပါတယ
် We are imposing dollar for dollar tariffs for every dollar levied against Canadians by the US.
This is recent because Canadian boss စီးကြကောက်ခံတဲ့ဒေါ်လာတိုင်းတွေကနေကလည်းပြန်အခွန်ကောက်မှာဖြစ်ပါတယ်ဒါဟာဒေါ်လာ 16.6 ဘီလီယံဘူးလက်တုံပြန်မှုဖြစ်ပါတယ်ဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းကနေဒါဘက်ကအပြင်းထန်ဆုံးကုန်သွယ်ရေးဆိုင်ရာဆောင်ရွက်မှုတွေဖြစ်ပါတယ်။ပြင်းထန်တဲ့တုံ့ပြန်မှုညီညွတ်တဲ့တုံ့ပြန်မှုတွေဖြစ်ပါတယ်
။ကနေဒါနိုင်ငံသားရေးဝန်ကြီးခရစ်စတီယာဖေးလန်ကြေညာခဲ့တာပါ။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းအမေရိကန်အစိုးရရဲ့လုပ်ရက်ကိုလုံးဝလက်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ်။အမေရိကန်ကိုတပ်မဏိဒုတိယအများဆုံးတင်ပို့နေတဲ့မက္ကဆီကိုနိုင်ငံကလည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်တွင်းကုန်ခွန်ကောက်မယ်လို့စီးပွားရေးဝန်ကြီးကျောက်ဒက်ဖွန်ဆိုဝဟါဒိုကကြေညာပါတယ်
Así es que hoy anunciamos que estaremos tomando acciones equivalentes.
ကွန်ဂရက်ရင်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ဆောင်ရွက်မှုနဲ့ညီမျှတဲ့ဆောင်ရွက်မှုတွေလုပ်သွားမယ်ဆိုတာကိုမက္ကဆီကိုကကြေညာပါတယ်
။ဝတ်သားပန်းသည့်စဖြစ်သည့် cheese နဲ့တမဏိပြားတွေအပါအဝင်အမေရိကန်တင်ပို့တဲ့ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကောက်ောက်မယ်လို့မက္ကဆီကိုကပြောပါတယ်။အမေရိကန်အလုပ်အကိုင်တွေနဲ့အဓိကထုတ်ကုန်လုပ်ငန်းတွေကိုကာကွယ်ဖို့တမဏိအလူမီနီယံတွေအပေါ်သွင်းကုန်ခွန်ကောက်ခံဖို့လိုအပ်တယ်လို့တမဏဒေါ်နယ်ထရမ့်ကပြောပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအတွက်မဟာဗျူဟာအရအရေးကြီးဆုံးမဟာမိတ်နိုင်ငံတွေအပေါ်အခုလိုလုပ်တဲ့အပေါ်မှာတမန်ထရမ့်ရဲ့ Republican Party တွေကအမတ်တွေအပါအဝင်စွတ်တော်အမတ်တချို့ကလည်းဝေဖန်နေကြပါတယ်။အထူးသဖြင့်ပိုးကုံတွေအပေါ်အားထားနေရတဲ့ပြည်နယ်တွေရဲ့အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်နေကြတာပါ။အရေးကြီးဆုံးကုန်ပြတ်နိုင်ငံတွေအပေါ်တွင်းကုန်ကောက်တာမှားယွင်းနေတမန်လုပ်ပိုင်ခွင့်ကိုမတရားသုံးတာဖြစ်တယ်လို့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Tennessee ပြည်နယ်အမတ် Bob Corker ကပြောကြားပါတယ်။ကျန်းသူတွေကိုဆက်ဆံတယ်လို့မဟာမိတ်တွေကိုဆက်ဆံလို့မရဘူးလို့ Nebraska ပြည်နယ် Republican အထက်လွှတ်တော်အမတ် Ben Sassy ကလည်း Twitter ပေါ်မှာရေးသားပါတယ်။ Tennessee ပြည်နယ်မှာအဓိကမော်တကားဆက်ယုံကြီး3ခုရှိပါတယ်။ Nebraska ပြည်နယ်ဆိုရင်လည်းဝက်နွားပြောင်းပဲပိဆက်တွေကိုအဓိကတင်ပို့နေတဲ့ပြည်နယ်တစ်ခုပါ။တခါ Bourbon အရက်ထုတ်တဲ့ Kentucky ပြည်နယ်ဆိုရင်လည်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ရဲ့ပြည်နယ်ဖြစ်တယ်လို့ Harley Davidson Motorcycle ထုတ်လုပ်တဲ့ Wisconsin ပြည်နယ်ကလည်းအလတော်ဥက္ကဋ္ဌပေါ်ရယန်ရဲ့ပြည်နယ်ဖြစ်ပါတယ်။နိုင်ငံသားကသွေးနဲ့တမလီနဲ့အလူမီနီယံတွေကိုသုံးပြီးတော့ကုန်ကြောထုတ်လုပ်တဲ့လုပ်ငန်းတွေအနေနဲ့ဈေးတွေတက်ကုန်မှဖြစ်တာကြောင့်သူတို့စီးပွားရေးထိခိုက်မှာကိုလည်းစိုးရိမ်နေကြပါတယ်။အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေအပြန်အလှန်သွေးကုန်ခွန်တွေစီးကျက်ကောက်ခံတဲ့အတွက်အမေရိကန်တွေရဲ့အဆက်မွေးဝမ်းကြောင်းမှုကိုထိခိုက်နိုင်တယ်လို့ Competitive Enterprise ကသုံးသပ်သူ Ryan Yang ကပြောပါတယ်
။ It'll create some uncertainty.For sure. Besides the job losses, which is going to have a lot of families asking.
အလုပ်ပြုတ်တာတွေပြီးမရေရာမှုတချို့ဖြစ်လာပါလိမ့်မယ်။အိမ်သားကဘယ်လိုပေးကြမလဲ။ရေဘိုးမိဘိုးနှစ်ခုလုံးအတွက်မတက်နိုင်တော့လို့ဘယ်ဟာကိုပေးကြမလဲဆိုရက်ခက်ခဲတဲ့မိဘိုးတွေမိသားစုတော်တော်များများကြားမှာမေးစရာဖြစ်လာပါလိမ့်မယ်။အဲ့ဒီတော့သမရကတာဝန်ခံရမှာဖြစ်ပါတယ်
။တမနီနဲ့အလူမီနီယံတွေအပေါ်တွင်းကုန်ခွန်စီးကျက်တဲ့အတွက်အမေရိကန်တွေပေးရတဲ့အခွန်များသွားစေပြီးတော့စားသုံးသူတွေကုန်ထုတ်လုပ်သူတွေအလုပ်သမားတွေအတွက်ထိခိုက်တဲ့အကျိုးဆက်တွေဖြစ်လာလိမ့်မယ်လို့အထက်လွှတ်တော်ဗန်နာရေးကော်မတီဥက္ကဋ္ဌ Republican အမတ် Orrin Hatch ကလည်းပြောပါတယ်ရှင်